မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ April 24ရက်နေ့က7 day daily သတင်းစာမှာစစ်တပ်ကသူစင်ကြီးနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူရဥရှိမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ရေးသားဖော်ပြခဲ့ပါတယ်အဲ့ဒီသတင်းပေါ်မှာတပ်ဖက်ကမကြေနပ်တဲ့အတွက် 7 day သတင်းစာကိုတရားစွဲပါတယ်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာ 7 day သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတပ်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်ဒီတော့က7 day ရဲ့အဲ့ဒီသတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်ဘာတွေမှားသွားပါသလဲအလောက်ထိထိကိုက်နေတာတော့အကြောင်းတရားဆွဲတဲ့အထိဖြစ်ရတာပါလေ။သတင်းမီဒီယာအနေနဲ့မြန်မာနိုင်ငံမှာတက်နဲ့ပတ်သက်ရင်ဘာမှမပြောရဘူးမရေးရဘူးမထုတ်လွှင့်ရဘူးဆိုပြီးတော့ထပ်ပြီးတော့သတိပေးလိုက်တာလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာဆက်ပြီးတော့ချင်းချောက်ခံရတဲ့အခြေအနေရှိနေသေးပဲလား။ဒါလေးကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီနေ့ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူလူထဲမှာတူဦးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တူဦးဖြစ်တဲ့ဦးမြင့်ကျော်ပါ။နောက်တူကမြန်မာသတင်းစာပညာသိပ္ပံကျောင်းကတင်တန်းညွှန်ကြားမှုတူဖြစ်တဲ့ဦးစိန်ဝင်းပါဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့သူအူရဲ့သဘောထားတွေကိုရင်းစုံနှထောင်ကြည့်ရအောင်ပါဦးမြင့်ကျော်ခင်ဗျာ7 day ရဲ့တည်င်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်တဲ့တက်ကူဘလောက်ထိထိခိုက်နေနာစီတဲ့အချက်တွေပါသွားတယ်လို့ဦးမြင့်ကျော်ယူဆပါတယ်လေ
ကျွန်တော်ဟိုဒီအမြင့်သားဖော်ပြချက်မှာဟိုတည်င်းသားဟိုရှုတော့ကနေကြည့်ရင်ဘာမှဟိုအပူလူတွေထည့်တာတော့သဘောထားမြင်နေထည့်တာအဘောထည့်တာနောက်တစ်ခါမရှိဟိုမမှန်တဲ့အချက်လက်လွှဲမှားတဲ့အချက်လက်တွေထည့်တာတွေဘာမှမတွေ့ဘူးဒီဖြစ်ဖြစ်ရဲ့နောက်ခံကနိုင်ငံရေးအကြောင်းအရာကိုမသိသရင်ပေါ့နိနိုင်ငံရေးအကြောင်းအရာကနောက်ခံဘာတွေရှိလဲတော့ကျွန်တော်တို့လည်းမသိဘူးအဲ့ဒီအပေါ်မှာတက်ရဲ့စိုးရိမ်မှုတွေတခြားသောဟိုဘယ်လိုခေါ်မလဲအထင်မှန်နိုင်တဲ့အနေအထားတွေအဲ့ဒါတွေကတော့ကျွန်တော်မသိဘူးဒါပေမဲ့တင်စားကျူတောင်းကနေကြည့်ရင်တော့ဘာမှတော့ကျွန်တော်မတွေ့ရပါဘူး
။ဟုတ်ကဲ့။ဦးစိန်ဝင်းကရောဒီသတင်းမှာဘာမှသွားတယ်လို့ဦးစိန်ဝင်းမြင်ပါတယ်လေခင်ဗျာ
။ဟုတ်ကဲ့ဒီသတင်းကပြောလို့ရှိရင်ဘာမှအမှားမရှိပါဘူး။ဟိုကဒီသတင်းကိုဟိုဖတ်ကြည့်ပြီးရင်နော်ဟိုကတက်ကနေပြီးတော့တရားဆွဲလို့ရတဲ့အနေထားဟုတ်မရှိပါဘူး။ဒါပေမဲ့နှစ်ပိုင်းတော့ရှိတယ်။အဲကျွန်တော်ပြောချင်တာကသတင်းကလုံးလုံးအမှားဟုတ်မရှိဘူး။ဒါကတော့ရှင်းတယ်။နော်သူကဲဒီသူဆွဲခြင်းလို့ရှိရင်အပြောတဲ့လူကိုပဲဆွဲလို့ရတယ်သတင်းစာကိုဆွဲလို့မရဘူးဒါပေမဲ့တင်း quality ပေါ့သတင်းရဲ့အရေးအသွေးကိုကြည့်တယ်ဆိုရင်တော့အားနည်းချက်ရှိတယ်အားနည်းချက်ရှိတာအမှားမဟုတ်ဘူးဟိုမှာသတင်းက source တစ်ခုတည်းကိုဒီသတင်းအရေးမြစ်တစ်ခုတည်းကိုကိုးကားထားတာဟာလာဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်နော်ကျွန်တော်ဒါဆိုရင်ဆက်ပြီးတော့လိုက်တယ်သတင်းတခြားသောသတင်းအရေးမြစ်တွေဆက်ပြီးတော့လိုက်ခြင်းအပြင်သတင်းအရေးသူကိုအလုပ်လုပ်ရတယ်ဒါပေမဲ့ဒါကသတင်းအမှားမဟုတ်ဘူး။တရားဆွဲလို့ရတဲ့အနေအထားကိုလုံးဝမရှိပါဘူးဗျ
။ဟုတ်ကဲ့။ဆိုတော့အားနေတဲ့သတင်းပိုင်းအားနေတယ်ဆိုတော့ကတော့တရားဆွဲလို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော
်။မဟုတ်ပါဘူးခင်ဗျာ။ဒါကျွန်တော်တို့သတင်းသမားတွေသုံးသက်တဲ့ဟာသတင်းကိုဟိုပို့ပြီးတော့အရေးသွေးကောင်းအောင်အောင်လုပ်တဲ့ဟာပါ
။ဟုတ်ကဲ့ပါ။ကျွန်တော်မေးခွန်းနဲ့အများကြီးရှိပါတယ်ဒီကိစ္စနဲ့ပတ်သက်ရင်နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးပါမယ်။အခုပေါ်ဆွေးနွေးခြင်းနဲ့သောတာရှင်တွေကိုအရင်ဆုံးဖိတ်ခေါ်ပါမယ်။ပထမဦးဆုံးကဦးစောလွင်ဦးစောလွင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါသလဲဆွေးနွေးပါခင်ဗျာ
။အော်ဒီစနေနေ့တွေကမဆိုရင်တော့သူကဦးရှင်မန်းကလည်းသူ့ကိုတရားစွဲရမှာလေ။တက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ပါဘူး။တက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ဘူးဆိုလို့ဒီတရင်စာတိုက်ကလည်းစီပေါ်ရေလို့ဒါညာလားဒါမှမဟုတ်ကြည်သူတွေအတွက်အမှန်တရားရဲ့ဘက်ကရက်ပြီးမှလားဆိုပြီးတော့တောက်ကြည့်ရမှာပဲလေ။အမှန်တရားစီးပွားရေးလုပ်တာများဆိုရင်တော့ပြည်သူကိုချင်းချောင်းချင်းမဖြစ်စေလောက်တရားဆွဲလိုက်တာနဲ့သူကဟိုအမှားခံစရာတောင်းပန်စရာဒဏ္ဍာရီစရာမလိုပါဘူးသူ့ဘက်ကသူအမှန်တိုင်းနဲ့ရက်ဒီပဲပြရမှာပဲတပ်ဘက်ကတလုံးကတရားဆွဲလို့လောက်အောင်လေကျွန်တော်တို့မတွေ့ရပါဘူ
းဟုတ်ကဲ့ပါဒါပေမ
ဲ့သူရဲ့ရှင်မန်းကဥချွေမန်းကသူပြောတဲ့စကားကိုမင်းတို့ကဘယ်တော့မှပြောဘူးလို့လေဆိုပြီးတော့သူကတရားဆွဲမှာရမှာလေ
ဟုတ်ကဲ့ပါဦးစောရင်ကျေးဇူးအများကြီးတင်ပါတယ
်သူတရားဆွဲရမှာလေတက်တက်ကတရားဆွဲရမယ်လုံးဝမပတ်သက်ဘူးကျွန်တော်ကြည်သူတွေကတော့ဘယ်လိုလဲဆိုတော့ရေဒီယိုသတင်းစာနားထောင်မှာဥစ္စာရအောင်လို့ဆိုသလိုတောင်းတွေသမားဆင်းတာတွေသတင်းစာအားကိုရအောင်လို့အစိုးရအားကိုရအောင်လို့ဆင်းတွေနစ်နေပါကြီးဟာ
ဟုတ်ကဲ့ဦးစောရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမိထီလာမျိုးကဦးစိန်မောင်ကကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာလည်းပဲစရုဒ္ဓမနိုင်ဟာပြည်သူတွေရဲ့နာမျက်စိနှုတ်ရှားတွေကိုဖွင့်လှစ်ပေးပြီးတော့အသိဉာဏ်ကြော်ဝစေဖို့အသီးသင့်တာတွေသိစေဖို့ဆောင်ရွက်ပေးရတဲ့တာဝန်ရှိတဲ့မန်နိုင်လို့ဆိုရပါမယ်။ဒီမန်နိုင်ကိုတက်မှတ်မှန်ကန်အောင်တိစောက်ပေးရမယ့်တာဝန်ကိုထမ်းဆောင်နေရသူတွေဟာမီဒီယာတွေပဲဖြစ်တယ်လို့ဆိုရပါမယ်။ မီဒီယာဟာမီဒီယာစီမံစီကံကျင့်ဝတ်တွေနဲ့အညီအမှန်ကိုအမှန်တိုင်းပြည်သူတွေထံရေးသားထုတ်လွှင့်တင်ပြနိုင်ခြင်းဟာမီဒီယာရဲ့အဓိကတာဝန်ဖြစ်ပါတယ်။ 70s Channel နဲ့တက်မတော်ရဲ့အခုဖြစ်စဉ်ဖြစ်ရက်ကိုအဲ့ဒီအမြင်နဲ့သုံးသပ်တဲ့အခါညှိနှိုင်းဖြည့်ရှင်ဆောင်ရွက်တဲ့မူဝါဒလမ်းစဉ်အရကျင့်သုံးဆောင်ရွက်ရမယ့်အချိန်ကာလမှာအေဂျင့်နဲ့နီးနဲ့ပြည်လည်အောင်ဖြည့်ရှင်လိုက်တာကိုတော့ချီးကျူးဝမ်းသာစရာပါ။ဒါပေမဲ့နောက်အဆင့်လာမှဒီလိုကြီးဖြစ်မသွားစေဖို့အရေးကြီးပါတယ်။စရုပ်ရမှန်တိုင်းတိန်းဆောင်ရိုင်နဲ့မသွားစေဖို့အထူးအရေးကြီးပါတယ်။ကိုတာကိုလုံအောင်ထိနိုင်ကြရင်ဘယ်လိုအညီအစွန်းအထိခိုက်မှရှိနိုင်မှာမဟုတ်ဘူးလို့ဆွေးနွေးလိုပါတယ်တဲ့မိဂလာမျိုးကဥစိမ့်ပေါ်မှာဆိုတော့ဦးမြင့်ကျော်ရေးတက်ကဒီတင်းရေးတဲ့ဟာရတဲ့တင်းမှာပါတဲ့အချက်လေးရတရားစွဲရလောက်အောင်မရှိတဲ့ဟာကိုတရားစွဲတယ်ဆိုတော့တက်ဖက်ကဘာကိုပြကျင်တာလဲဘာကိုပြောကျင်တာလဲဦးမြင့်ကျော်ဘယ်လိုနားလဲပါတယ်လဲ
ကျွန်တော်နားလဲတာတော့ဥစိမ့်မနဲ့ပတ်သက်ရင်တက်မှာဟိုစိုးရိမ်မှုပေါ့နော်ကြီးမားတဲ့စိုးရိမ်မှုတစ်ခုရှိနေပုံရတယ်ဟိုတက်ကိုများစီယုံမလားဆိုရဲဆိုရင်ဟိုပေါ့နော်အဲ့ဒီစိုးရိမ်မှုကဒီဟိုဥရှိမန်းကိုလည်းလောလောဆယ်မှာသူတို့အနေနဲ့ခိုင်းတွေ့ဖို့ဟိုလုံလောက်တဲ့အနေအထားမျိုးမရှိသေးတော့မီဒီယာကိုကြားကတစားကန်နေနဲ့ဟိုသတိပေးလိုက်ပြီးတော့သတိပေးတယ်ဆိုတာပြင်းပြင်းထန်ထန်သတိပေးတဲ့ဘောပေါ့နော်တကယ်ပုံမှန်ကြီးအောင်ထောင်နှံ10နှစ်လောက်ကြာနိုင်ဆိုအဲ့ဒီနည်းနဲ့ဥရှိမန်းကိုပါထပ်ပြီးတော့ဟိုမလကောမလဲဟိုသတင်းစကားပါတဲ့ message ပေးတဲ့သဘောမျိုးလို့ခံစားရတယ်။ဒါပေမဲ့ဒါကနိုင်ငံရေးကြေတနာပါ။ဒီနိုင်ငံရေးကြေတနာလူတို့ကလည်းမသိဘူးသူတို့ရဲ့ဆွေးမှုရဲ့ဥရှင်မန်းနဲ့သူတို့ရဲ့ခြားရက်ကဟိုကိစ္စတွေလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဦးစေဝင်းကရောတက်ကဘာကြောင့်တရားမဆွဲရမယ့်ကိစ္စကိုဘာကြောင့်တရားဆွဲတာလဲ။တစ်ဖက်ကဘာကိုပြောချင်းပြချင်းတယ်လို့ဦးစေဝင်းနားလည်ပါတယ်။
ဒီအနေပတ်သက်ပြီးတော့ကျွန်တော်တို့အချက်လက်ကတက်တာဟို sensitive ဖြစ်တယ်အထီးကိတ်မခံဘူးပေါ့နော်တကယ်ဟိုပဲဟိုပဲတက်တက်လုတ်ဖြစ်တယ်အပြစ်လို့ဒီင်းအင်းထွက်လာပြီဥရှိမန်ကပရမဇုံဒီပို့ဆိုတင်တယ်အဲ့မှာဟို 70s 70ရဲ့တရင်လုတ်တကယ်ရကျော် 70 တွေပေါ့ကတခြားတရင်ခဏတွေပါတရင်လုတ်တယ်ခင်ဗျအဲ့လိုတရင်လုတ်ပြီးတော့နောက်နေ့မှာဟိုပဲတက်ကထုတ်ပြန်ချက်ကိုနောက်ဆက်ပြီးတော့ထုတ်ပြန်သွားတာတွေ့တယ်ဒါပါပြလဲဆိုတော့သူတို့တက်တက်လှုပ်တာပေါ့နော်သူတို့ကြားထဲမှာဘယ်လိုရှိလဲဆိုတော့ကျွန်တော်တို့လည်းမသိနိုင်ဘူးအဲ့ဒီတော့ဒီဒီကိစ္စကိုတော့ကျွန်တော်ကဟိုမပြောချင်ဘူးခံမှန်ပြီးတော့မပြောချင်ဒါပေမဲ့ပါလဲဆိုတော့ဒီလိုလှုပ်အခုလိုမျိုးတက်ကပြောတဲ့ဟာလှုပ်တဲ့ဟာကကြတော့ကျွန်တော်တို့ဟိုတရားဥပဒေကိုသုံးချပြီးတော့ဟို self censorship ပေါ့နော်ဟိုမီဒီယာတွေကိုယ့်ဘက်ကိုစင်ဟိုတတိမလုတ်ပဲနဲ့တတိယဖြစ်တတိဖြစ်တဲ့နဲ့တတိမလုတ်ပဲနဲ့ရှောင်းအောင်လုတ်လာတယ်လို့ခံစားရတယ်။နောက်ဒါအပြင်နဲ့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာကကျွန်တော်တို့မှာဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေကတကယ်တကယ်ကျတော့ freedom of expression ဆိုဟိုအမှားတကယ်ဥပဒေတွေမဟုတ်ဘူး။အဲ့ဒီဟာတွေကိုအသုံးချပြီးတော့ဥပဒေကိုပဲပြန်အသုံးချပြီးတော့ဖိနှိပ်တယ်လို့မျိုးဖြစ်လာတယ်။ဖိနှိပ်တယ်ဆိုတာတိုက်ရိုက်တော့မဟုတ်ဘူးဆက်ဟိုဆက်စံတဲ့ရှိကိုလုံလာလို့ဖြစ်လာအရာကိုပုံပြီးတော့တွေ့ရတယ်တက်မှမှလည်းတွေ့ရတယ်ဒါကတောင်းတဲ့အလားလားမဟုတ်ဘူးလို့ကျွန်တော်ကတော့ယုံကြည်ထားတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျနောက်ထပ်တရားစီရင်မယ်တော်ရရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရှင်နေကြီးဦးကျော်လင်းဦးကျော်လင်းရဲ့သဘောထားဆွေးနွေးပါခင်ဗျအ
ော်ဒီလိုရှိပါတယ်မင်းရတော့ဗျာဘယ်လိုလဲဖော်ရုပ်တွေကတော့အတူတူ90မှာပဲယူရိချာအတူတူ90မှာပါတယ်ဒါနဲ့လည်းလူတွေကဘောလုံးရှိတယ်ပေါ့ဗျာအခုသူစားနေစုပ်ပြီးတော့ပါပြီးလားဘာလို့ဒီအရေဆိုတော့တရားဥပဒေအပေါ်မှာလေဒီလိုလိုလိုလိုဆိုပြောလိုက်တဲ့အကြောင်းကောရမကုတ်နဲ့ပြန်ပြီးတော့ရေးယူခံရတယ်ရှိတယ်။အဲဒါကလည်းတက်ကလည်းပဲသူကလည်းသူစင်စစ်ပတိပေါ်ကသူကဒီစက်စက်တိမခံနိုင်တဲ့အခြေအနေတည်းမှာသူကလည်းဒီလက်ရှိဥပဒေတစ်ခုသူကလည်းရုပ်ထုတ်ပြလာတယ်။ဒါပေမဲ့ဒီဥပဒေမှာကလည်းကသူတို့ပြည်သူဆိုလို့လေးရတဲ့ခါကျတော့ဝတ်တူဝန်တော်တော်ကြောက်ပေါ်ပါလေ။ဘာလို့အိန္ဒိယကကျွန်တော်စီတို့တွေကြည့်ရတော့ဒရင်းသားမရေးနေလို့ဆိုဒီဥပဒေလေးပဲအကုန်ပြစ်ပေးလို့လား။အဲ့တော့ဘယ်လိုရေးရလဲဆိုလို့ရှိရင်ဒီအရာရှိတို့မှတက်စားကြည့်အဲ့ဒီဝတ်တောင်းတရားမဆောင်ရစီခြင်းဟာအတူဆောင်ရကျမအဆုံချဲဆိုတာပါလာတော့မဆောင်ရစီခြင်းဟာကျမအတူချဲဆိုတာနဲ့ဒီကဒီလိုတစ်ခုဒီလိုတွေဒီကလေးကိုဖတ်ပြီးတော့ထောက်ချတော့နိုင်တယ်ဆိုတော့ဆွေးကြည့်ရင်ဒီတရားလူလူလေးဒီပေါ်မှာတရားဥပဒေဒီကောအချင်းချင်းကလေးထည့်လိုက်တာလို့ထောင်နာက10နှစ်နဲ့တူတယ်ဒီကျောင်းဒါနဲ့အခုလိုစာနေစုဥပဒေရရှိတော့စာနေစုဥပဒေကပြန်လည်ပြီးတော့အဲ့ညင်နေနေစာနေစုလူကြီးတွေလုံးလိုက်လို့ပြေလို့တော့ဝတ်တာစီရပါဒါနဲ့ဒါနဲ့ပတ်တဲ့ဥပဒေကြံပေးရတယ်ချင်းချင်းမင်းလို့ရပါတယ်တရားဥပဒေပတ်တဲ့ရင်လည်းအတော်တရီထားရမယ်တယ်ပတ်တဲ့ရင်လည်းတရီထားရမှာပဲဘာလို့လဲဥပဒေရရှိရင်တရားနဲ့ပတ်တဲ့ရင်အယူခံရတယ်ရှိပါတယ် အဲ့ဒီတော့ဒီအောင်မှချက်ကိုချိုးပြီးရေးတဲ့တော့ကော်ရမကုတ်ဆိုပြီးချထားလိုက်တာလေအဲ့တော့ကျွန်တော်တို့တက်နဲ့ပတ်သက်လာလို့ရှိရင်လည်းဒီဥစ္စာရဲ့ရှိနေတယ်အရေးကြီးလို့ရတယ်ဒါပေမဲ့မယူရတဲ့ဆုပ်သွားတာအခုတော့လည်းကုလသမဂ္ဂခွင့်ကိုယ်စီလေးလည်းလာရဲစာနေစဉ်လူကြီးတွေလည်းမိဘတွေပဲခါရဲတာအဲ့ဝင်ပြီးတော့ဂျာကြီးလိုက်တဲ့တို့ကြောင့်ဒါတက်ပရောလည်းဒါတို့သဘောရကြည့်တော့နည်းနည်းပြလိုက်တာပါဒါနဲ့ကျွန်တော်ဒါပဲပြောပါဗျာဒီကျွန်တော်မနေ့တည်းရသွားတယ်နည်းနည်းတတိထားဖို့လူရဲ့အချက်နှစ်ချက်ပါပဲတရားဝင်တို့လည်းကောင်းတက်ဖို့တို့လည်းကောင်းဒါကြီးရေးမယ်ဆိုရင်တော်တော်ကိုကျွန်တော်တို့ဟာဆက်ဝင်မှာဒီဥတွေပညာရှင်တွေနဲ့တက်ပြီးတော့ထည့်လိုက်ပါတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ပါဝမ်းရှင်နေယူကြော်လင်းအများကြီးကျေးဇူးတင်ပါတယ်တတိမီဒီယာသမားတွေအတွက်ဒီဆွေးနွေးချက်ကလည်းအသုံးတက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဦးမြင့်ကျော်ကိုယ်တိုင်ကမြန်မာနိုင်ငံတတိမီဒီယာကောင်စီရဲ့ဖော်ဝင်တူဒီစစ်ဆက်နှစ်ဖက်စစ်ဆက်ညီနေတဲ့နေရာမှာတတိမီဒီယာကောင်စီရဲ့အခန်းကဏ္ဍရှိခဲ့ပါသလားဘယ်လိုရှိခဲ့ပါသလဲဦးမြင့်ကျော်
โอเคไอ้เคสอ่ะก็ตะเกรอโหดีเคสอ่ะก็เตียมาซวยกันเนี่ยก็กองทีโกตะรินมีอ่ะกองทีโกอะยิงโหตันจ้างในเคสอ่ะป่ะเนาะตักกะดีเคสอ่ะไม่จริงนะโหส่วนตัวเปเปลละเนี่ยก็กองทีโกตันจ้างในเคสอ่ะแล้วเลยสอโหกองทีเนี่ยตัดเนี่ยจริงๆอยู่ในเฉยมาเนี่ยแล้วบอกเลยยูนิตี้เคสอ่ะปีแล้วนอกมาแล้วจริงๆบอกเลยป่ะเนาะโหตะตรงเนี่ยมีเดียเนี่ยปัดในเคสอ่ะดิจริงโหတင်မီယာကောင်စီမှာ complaint committee ရှိတယ်အဲ့ဒီဟာကိုတုံးပါဆိုတဲ့ဟာမျိုးကြီးတဲ့မှုကိုသိအောင်ဟုတ်လားသိတဲ့မှုကကြီးလေတော့အဲ့လိုမျိုးပြောတာဘေးကဲပြီမယ်အခုဒီအချိန်မှာတန်းပြီးတော့တရားစွဲတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မှာဘာပဲဖြစ်ဖြစ်ပေါ့လေဒီမှာဒီကိစ္စမှာတစ်ခုခုဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဟာနဲ့ဒီဥက္ကဋ္ဌတို့တွင်းမှုတို့ဟိုကျန်တဲ့ကောင်စီဝင်တွေထဲမှာတိုင်ပင်တော့ဒီကိစ္စမှာသဘောထားပညာကျက်တခုလည်းထုတ်ခဲ့တယ်ပြီးတော့အဲ့ဒီတက်ဘက်ကိုလည်းဆက်သွယ်ပြီးတော့ဒီကိစ္စကိုဟိုပြေလည်အောင်ဆောင်ရွက်ပေးဖို့ကံလန်းနာရဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ပဲနောက်တိုင်းရိုက်ဆက်သွယ်ပြောဆိုညှိနှိုင်းကြတဲ့အမျိုးတွေရှိခဲ့ပါတယ်
ဟုတ်ကဲ့ဦးမြင့်ကျော်ဆိုတော့ဦးစင်ဝင်တက်ဖက်ကခုနရှိနေကြီးဦးကျော်လင်းဆွေးနွေးတဲ့အထက်မှာလည်းပါပါတယ်ကြံရုပ်ပေးလိုက်တယ်တရားစွဲတဲ့ကိစ္စကိုဆိုတော့ဒါဟာတက်ဖက်ကသဘောထားကြီးစွာထားပြီးတော့တရားစွဲတော့ကိုပြန်ရုပ်ပေးလိုက်တယ်ဆိုတာမျိုးဦးစင်ဝင်သဘောတူသလား
ကျွန်တော်ကတော့ဒီမဆွဲတဲ့ဟာကိုနော်ဟိုဟာမဆွဲတဲ့ဟာကိုဆွဲတာအမ7 days ဆိုသွားဆွဲတာအဲ့ဒါကအဲ့တော့အဲ့မှာဟိုက procedure မှားနေတယ်အဲ့တော့ပြန်ရုပ်ပေးခြင်းအပြင်သဘောထားကြည့်တယ်လို့တော့ကျွန်တော်ကတော့မတွက်ပါဘူးဒါသူသူအလုပ်သူလုပ်တာပဲပေါ့နော်ဒါပေမဲ့ဘာဖြစ်လဲဆိုတော့တစ်ဖက်မှာ7 day ဒီငန်းထဲမှာရိုက်ခတ်မှုတွေဖြစ်သွားတယ်အဲ့ဒါကဒီတင်းသမားတွေကသူတင်း shoot down တင်းကပြဖြစ်လာပြီဆိုရင်တရင်ရှူတောင်းအတိုင်းပဲသွားတယ်အဲ့ဒီအတိုင်းကိုလုပ်တယ်တရင်လွတ်လပ်ခွင့်ပြီးတော့ over 70 ကပြန်တောင်းမှန်နေဟာဖြစ်တော့တရင်သမားတွေအနေနဲ့ခံစားချက်လည်းလို့ကျွန်တော်ထင်တယ်နော်အဲ့တော့ဒါတွေက procedure အမှားတွေဖြစ်တာသူဟိုကျွန်တော်တို့က procedure ကိုပဲတွက်တယ်ဒီပုံမှာသူ့ရဲ့စိတ်ထားဘယ်လိုရှိမယ်ဆိုတဲ့ဟာကိုကျွန်တော်တို့မမြင်နိုင်နဲ့မပြောနိုင်တဲ့ဟာတွေပေါ့ဟိုကျွန်တော်ကတော့မခံမနိုင်ဘူးခင်
ဗျဟုတ်ကဲ့ဦးစိန်ဝင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးမယ့်သတို့ရှိသူဖိတ်ခေါ်ပါမယ်မန္တလေးတိုင်းဝန်ထမ်းမြို့နယ်ကဦးချင်းမြင့်ပါဦးချင်းမြင့်သဘောထားဆွေးနွေးပါခင်ဗျဟု
တ်ကဲ့ခင်ဗျခုနဆရာတယောက်ပြောသလိုပါပဲကျွန်တော်တို့အမြင်နဲ့ကြည့်ပါတယ်ဥပမာကျွန်တော်တို့ဦးချင်းမှစကားကိုကျွန်တော်တို့မီဒီယာနေပြီးတော့ထုတ်လွှင့်တဲ့ဟာအပေါ်လိုမပါခဲ့ရင်ဒါမီဒီယာမှာဘလို့မှအပြည့်မရှိဘူးလို့ကျွန်တော်တို့ကသုံးသပ်ပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒီလိုမီဒီယာကိုတင်ပြတဲ့အမှန်မှန်တိုင်းတင်ပြတဲ့လူကိုကျွန်တော်တို့အရေးယူကြစတဲ့ဆိုရင်အဲ့လိုစစ်စင်ကိုပြုတ်လုတဲ့ဥရှင်မန့်ကိုလည်းဘလို့စဉ်းစားမလဲအဲ့ဒါကြီးကကျွန်တော်တို့အများကြီးစဉ်းစားစရာပေါ့တကယ်တော့ဒါကြီးကဥရှင်မန့်မှာလည်းအပြည့်မရှိဘူးကျွန်တော်တို့မီဒီယာမှာလည်းအပြည့်မရှိဘူးလို့အခုဟိုတတင်းအရာကျွန်တော်တို့ကသိရှိရတယ်ပေါ့ဟုတ်ကဲ့ခင်ဗျာအဲ့ဒီတော့ကျွန်တော်တို့ကအခုမြန်မာနိုင်ငံမှာလည်းမန္တန်ကြီး၄ခုရှိတဲ့နေရာမှာကျွန်တော်တတင်းမီဒီယာလည်းသုဒ္ဓမန္တန်လို့ပြောတယ်အဲ့ဒီတော့တတင်းမီဒီယာကိုကျွန်တော်တို့မန္တန်ကြီး၄ရက်ကိုကျွန်တော်တို့အဲ့ဒီထဲမှာပါဝင်တဲ့တတင်းမီဒီယာကိုတက်ကနေပြီးတရားစွဲဆိုတော့ကျွန်တော်တို့တက်ဆိုတာမန္တန်ထဲမှာလည်းမပါဘူးကျွန်တော်တို့ပါတယ်လို့လည်းမတွေ့ရဘူးအဲ့ဒီတော့ကျွန်တော်တို့တတင်းမီဒီယာကြီးတခြားမန္တန်ကြီးကတက်ကိုဘလို့မှတရားမစွဲခဲ့ဘူးပဲနဲ့အဲ့တက်ကနေပြီးတော့ကျွန်တော်တို့ဒီမနိုင်လေးခုကိုတရားပါဝင်ဖြစ်တဲ့တခုကိုတရားစွဲရဆိုတော့ကျွန်တော်တို့ကတော့ဘလို့မှမစဉ်းစားတတ်ဘူးပေါ့ခင်ဗျာဟုတ်ကဲ့သာပါပဲခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးအများကြီးတင်ပါတယ်မောင်ဝင်းဟန်အင်းလေးဆိုတဲ့သောရရှင်အီးမေးလ်နဲ့ဆွေးနွေးထားတဲ့အထက်မှာလည်းပဲတရင်စာပေါ်မှာဆွဆွဲပြုတ်မှုလှုပ်ဆောင်တာဟာတရားမျှတမှုကင်းပြီးတော့အနိုင်ကျင့်တဲ့သဘောတက်ရောက်တယ်လို့တင်ပြကြပါတယ်တံပရောနဲ့ပတ်သက်တဲ့သတင်းတွေကိုကြီးသားတဲ့အခါမှာတရင်ဖြစ်ရက်တွေမှားသည်ဖြစ်စီမှန်သည်ဖြစ်စီတံပရောကလက်မခံရင်ဖော်ပြခွင့်မရှိလို့သတင်းမီဒီယာလောကကိုအသိပေးချင်းချောင်းယုံမကလက်တွေ့အားနဲ့ပြုမှုဆောင်ရွက်ခွင့်ရှိရဲဆိုပြီးတော့လှုပ်ဆောင်ပြသတာပါပဲတဲ့လက်ရှိတံပရောခေါင်းဆောင်တွေအနေနဲ့1962ခုနှစ်တံပရောခေါင်းဆောင်တွေရဲ့ ဟောင်းနွမ်းဆွေးမြင့်နေပြီဖြစ်တဲ့အတွေးခေါ်အယူဆခံယူချက်သဘောထားတွေ principle လို့သူကကစားကပြီးနဲ့ရေးထားပါတယ်။စိတ်နစ်စိတ်ထားတွေနဲ့လမ်းခွဲထွက်နိုင်ခြင်းမရှိသေးဘူး။အခုလိုမတရားအနိုင်ကျင့်နေမှုတွေအပါအဝင်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်ဒီဆောက်ရေးမှာအဟံအတအနှောက်အယှက်တွေဖြစ်နေဦးမှာပါတဲ့။မောင်ဝင်းဟန်အင်္ဂလိပ်ဆိုတဲ့သောတာရှင်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါဆို။ဦးမြင့်ကျော် 70 ကနေပြီးတော့တမ်းမတော်သူပန်ကြောက်လာတနည်းအားဖြင့်တောင်းပန်စာပေါ့လေ။တောင်းပန်စာထုတ်ပါတယ်။ပြန်ပြီးတော့ကြေညာပေးတယ်တောင်းပန်တယ်။ 70 ရဲ့တောင်းပန်လွှာသည် 70 တစ်ခုတည်းရဲ့တောင်းပန်လွှာမဟုတ်ဘဲနဲ့မြန်မာသတင်းမီဒီယာလောကတစ်ခုလုံးရဲ့တမ်းမတော်ကိုတောင်းပန်စာလို့အထိပယ်ကောက်မယ်ဆိုရင်မှားမလားဦးမြင့်ကျော်။
သတင်းမီဒီယာတခုလုံးကတော့တောင်းပန်တဲ့သဘောလို့တော့ဟိုကောက်လို့မရအောင်သူပဲသတင်းမီဒီယာတွေလက်ချောင်ဖို့အတွက်ဟိုသတိပေးစာအောင်လို့ပြောရင်တော့ရတာ70တောင်းဒီမှာဒီကိစ္စမှာဒီလိုတောင်းပန်နေတာပဲမတောင်းပန်ရင်ဒီ131နဲ့ဇာတ်ကြီး131နဲ့ဟိုရင်ဆိုင်နိုင်လို့ဒီလိုတောင်းပန်နေတာပဲဆိုတော့အကျန်နဲ့ဟိုမီဒီယာရဲ့ပိုင်ရှင်တွေရောတာဝန်ကအက်ဒီတာတွေတို့နောက်နောက်မှာအဲ့လိုတာဝန်ယူရမယ့်တာဝန်ခံရမယ့်လူတွေကဒီအန်ဒီလိုကိစ္စမျိုးမှာလက်ချောင်ဖို့အတွက်ဟိုတကယ်ကိုစိန်ခေါ်မှုကြီးပဲပေါ့နော်ဆိုတော့ဒါကသတိပေးလိုက်တဲ့အားလို့ကျွန်တော်ဟိုမီဒီယာလောကတောင်းပန်တော့မဟုတ်ဘူးသို့တော့မှန်နေရတဲ့ဟိုဆက်ပြီးတော့ရင်းရင်းမဆိုင်နိုင်လို့ကျွန်တော်တခြားသောစိန်ခေါ်မှုတွေဟိုတခြားသောအကျိုးစီးဟိုအကျိုးပြည့်နိုင်တဲ့ကိစ္စတွေယူဖို့ရင်ဆိုင်နိုင်လို့ဒီလိုနောက်ဆုတ်သွားတာကျန်တဲ့လူတွေအတွက်ကိုအကျိုးတရားမှုတွေအားလုံးပေါ်မှာရှိတာတော့သိကြတယ်
။ဟုတ်ကဲ့ဦးစိန်ဝင်းကိုယ်တိုင်ကမြန်မာသတင်းစာပညာသိပ္ပံကျောင်းရဲ့သင်တန်းညွှန်ကြားရေးမှူးပါဆိုတော့စာနယ်ဇင်းတမမျိုးဆက်တစ်တွေကိုမွေးထုတ်ပေးနေတဲ့သင်တန်းကျောင်းပေါ့လေ။ဒီလိုအဖြစ်ပြက်မျိုးကနေဒီသတင်းစာတမဖြစ်ခြင်းနဲ့စာနယ်ဇင်းတမဖြစ်ခြင်းနဲ့မျိုးဆက်တစ်တွေအတွက်ဘလို့သင်ခန်းစာမျိုးပေးနိုင်ပါတယ်ဦးစင်ဝင
်ကျွန်တော်တို့ဒီမျိုးဆက်တွေအဲ့လောက်တာပေါ့နော်ဒီမျိုးနဲ့ပတ်သက်ပြီးတော့သင်ခန်းမှာလည်းနည်းနည်းဒါကအတော့ဟိုစံနမူနာပြပြတစ်ခုဖြစ်လာတာပေါ့ကျွန်တော်ကတော့ဒီဟာကဒီအဖြစ်ချက်ကဒါတော့တခုတည်းရင်ကျွန်တော်ဟို plain လောက်တာမဟုတ်ဘူးအပြစ်တင်တာမဟုတ်ဒါကျွန်တော်တို့လူ့ဖွဲ့စက်မလို့ဆိုတော့လေလူ့ဖွဲ့ရဲ့တိတ်စီကဖြစ်တယ်ကျွန်တော်တို့လူ့ဖွဲ့ဒီမှာစင်သားပုံစင်သားနေပေါ့အဲ့ဒါကိုကဟောင်းတိုင်းခုနတယောက်ပြောဟောင်းတိုင်းဖြစ်နေတယ်အဲ့ဒီဟာကကျွန်တော်တို့ကကိုယ့်အလုပ်ကိုကိုယ်စဉ်းစားတယ်အဲ့လိုရေချာတဲ့အလုပ်တာဝန်တွေကိုလေးစားပေးတင်တယ်သူ့ရဲ့တာဝန်ကဘယ်လိုလဲဆိုတဲ့ဟန်တော့ဆိုတော့ဒီသူတင်စတော့မှန်တိုင်းဖြစ်လာတဲ့ဟာကသူကအာနာရှိတဲ့လူတွေကို check လုပ်တာအာနာရှိတဲ့လူတွေရဲ့လုပ်ပုံလုပ်နည်းတွေကိုစောင့်ကြည့်တာဟုတ်လားအဲ့တော့သူဒီတိုင်းပဲရှိတယ်ဆိုတော့ဒီမှာဒီစစ်ပွဲတွေဒီစိုက်ထက်ခိုက်အီးရပါလိမ့်မယ်ဒီဒရင်ယူစဝိနက်အစ်တမ်းဟုတ်ကိုစဉ်းစားတယ်တရင်တမန်ဆောင်ကကိုကိုတိုင်းတော့မှဒီဟာကိုယ်နဲ့သဘောမတူဘူးလေတပင်းဖြစ်ရင်အဲ့ဒီတရင်တိုင်းကိုသွားရတယ်ဒီတရင်ကဘာကြောင့်တော့ဟာငါတို့မလုပ်တင်ဘူးဘာအစအဲ့လိုစိုးရင်ချက်ဒီမှာသွားပိတ်လို့မရဘူးဒီတရင်ဖြစ်တာနဲ့ကိုတရင်တိုင်းကိုလုပ်ပေးရတယ်အဲ့တော့ဒီသမရဝပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့တခြားသောဘုံကြီးကအဖွဲကြီးတွေပဲဖြစ်ဖြစ်လူလူဟိုတစုံတယောက်ပဲဖြစ်ဖြစ်ဒီဟာကိုပိတ်ပင်ဖို့စူးစားခြင်းစူးစားတာဟာကျွန်တော်လူ့ဖွဲ့ကိုတတိကြီးမရအောင်တတိအမှန်ကြီးမရအောင်ပိတ်ပင်တယ်လို့ဖြစ်ပါတယ်အဲ့တော့လူ့ဖွဲ့ကြီးကဒီရင်းမှန်ကြီးမရလို့ရှိရင်ဆုံးဖြတ်ချက်တွေအမှန်ကန်မချနိုင်တော့တာမျိုးဖြစ်ပါမယ်အဲ့တော့ကျွန်တော်တို့ကဟိုပို့ပြီးတော့စိုးကျိုးတွေပဲဖြစ်လာပြီလေ။ကောင်းကျုပ်ဘက်ကမသွားဘူး။အဲ့ဒါကို
ဟုတ်ကဲ့ဦးစိန်ဝင်လိုင်းပြတ်သွားပါလေ။ဦးစိန်ဝင်လိုင်းပြတ်သွားပါလေ။လိုင်းနည်းနည်းလေးမကောင်းဘူးဦးစိန်ဝင်ပြန်ချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်နော်
။ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေပို့ပြီးတော့ဆွေးနွေးထားတာတချို့မှာတော်ရရှင်တူကတော့အမှန်ပြောမိအပြစ်ရှိရဲ့ခက်ပါဇက်ပိတ်ထားလွန်ကြီးပွားတဲ့ခက်တဲ့။နောက်တူကစစ်တပ်အားလုံးကိုပြောပါနဲ့တဲ့မကောင်းတဲ့လူပဲနာမည်တက်ပြီးတော့ပြောပါတဲ့။နောက်သူကလည်းပဲနှစ်ဖက်သူမှာကိုမှာလို့ပြဿနာအေးသွားတာပေါ့တဲ့နောက်နှစ်ဖက်လုံးသတိထားအလုပ်လုပ်ရင်ဘာပြဿနာမှမရှိနိုင်ပါဘူးနိုင်ငံတကာမှာလည်းဒီလိုပါပဲဥပဒေကိုလေးစားကြရတာပါတဲ့နောက်ဆွေးနွေးချက်တစ်ခုမှာမြန်မာပြည်မီဒီယာတွေကပက်လိုက်ပြီးရေးနေကြပါတယ်တဲ့မီဒီယာဆိုတာချစ်ချင်းကြောက်လဲပက်လိုက်ပြီးမရေးသင့်မုန်းချင်းကြောက်လဲပုတ်ခတ်ပြီးမရေးသင့်စစ်မှန်သောမီဒီယာဆိုတာချစ်ချင်းမုန်းချင်းကိုရှောင်၍ချိန်ခွင်ရှာလို့အလဲဘူကနေမှတ်မှတ်တတရေးမှတရားမျှတတဲ့အာဂရီတရားကင်းတဲ့မီဒီယာဖြစ်ပါလိမ့်မယ်တဲ့အဲ့လိုရေးပါတယ်ခင်ဗျာဒါရေးဆွေးနွေးမယ်နောက်တော့ရှင်တူကိုဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းပွေကုတ်စလိုင်းဆွေးနွေးပါခင်ဗျာစလိုင်းရဲ့သဘောထားဘယ်လိုရှိပါသလဲ
ဟုတ်ကဲ့အခုကိစ္စမှာဦးစင်မရဲ့ပြောပြချက်ကို7 day က6ကားတယ်ဆိုကြတဲ့က သူတို့တတ်မတော်ရဲ့အထင်ကတော့ဩဥစီမောင်းကသူတို့နည်းနည်းသဘောကျတဲ့ထောက်ခံနေဆိုတဲ့ပုံစံနဲ့ငကူကလေးမှဖူးချစ်စီခဲ့တဲ့ဥစီမောင်းဖဲကိုကြည့်တဲ့ခါကျတော့တတ်မတော်ကလည်းအဲ့လောက်ကြည့်တော့မှတော့တာထွက်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့အဲ့ဒါအကိစ္စတော့ထားလိုက်အောင်အခုသူတို့ဖြည့်စင်းတဲ့ခင်းစင်းကိုကျွန်တော်နည်းနည်းဝေဖန်ခြင်းနဲ့တရားဥပဒေစိုးမွေးစုတော့နဲ့ကြည့်နေဆိုရင်အခုကလူကြီးစုတော့နဲ့သူတို့ကပြန်ပြေသွားတယ်အဲ့တော့တရင်ကောင်စီကအဲခင်ဗျားတို့တောင်းပန်လိုက်ခင်ဗျားတို့လည်းခွန်းလွှတ်လိုက်အဲ့လိုပုံစံနဲ့ကျွန်တော်ဟိုတဘောမကြောက်ဘူးနော်။ဘာကြောင့်လဲဆိုတော့သူတို့တရားဆွေးပြီးသားတရားဆွေးပြီးသားဥစ္စာဖြစ်တဲ့အတွက်တရားကြီးမှနိုင်ကိုအကူပြုလို့မှတကယ်ညံ့ညတ်တတ်တတ်နဲ့ဆုံးဖြတ်ချက်ချက်ခွင့်ကိုကျွန်တော်အဲတေးစီခြင်းနဲ့အဲ့ဒါအချင်းချင်းကိုလည်းကျွန်တော်မြင်ဆင်ခြင်းနဲ့အဲ့လိုမဟုတ်ဘဲနဲ့နောက်တစ်ခါလာအောင်မယ်ဟိုတစ်ခါတော့လည်းပဲရုပ်ရှင်ကိစ္စနဲ့လာပြီးအခုကလည်းလာပြန်ပြီးဆိုတော့ဒီလိုပဲကျွန်တော်တို့အများအားတောင်းပန်ပြီးတော့မှတရားဥပဒေစိုးမိုးရေးတရားကြီးမှနိုင်ကိုလည်းအာမကူနောက်ပြီးတော့တခြားဟိုတရားမျှတမှုလည်းအာမကူပဲနဲ့လူမှုကြီးနဲ့ပဲဖြစ်ရှင်းနေနေဆိုရင်တော့စစ်တပ်တမတော်ကဘလို့ရင်းကျဲတော့မှလည်းနောက်ဆုံးကြတော့ကလေးလူတွေဖြစ်သွားမှာပေါ့ဆိုလို့ဆိုတာနည်းနည်းဆွေးနွေးချင်ပါတယ်ကြာ
ဟုတ်ကဲ့ slide ဘွေကိုတံမိုးရှိတဲ့ဆွေးနွေးချက်လို့ကျွန်တော်ယူဆပါတယ်ထိုင်းနိုင်ငံကနေဆွေးနွေးမယ်ကိုသီးလယ်မှုကိုသီးလယ်မှုကရောဘလို့သဘောထားရှိပါတယ်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ကဥစီမအမှန်တရားအဲ့လိုသင်ကြတယ်ဆိုရင်ကျွန်တော်ကထောက်ခံပါတယ်။ဒီမီဒီယာကတော့ကျွန်တော်တို့ထောက်ခံပါတယ်ခင်ဗျာ။ဒါဖြစ်လို့ဆိုတော့သူတို့မှအပြစ်မရှိပါဘူး။အပြစ်ရှိတာမတရားဆွဲမတရားတရားဆွဲတဲ့အဖွဲ့အစည်းတွေကတောင်းချိပါတယ်အပြစ်ရှိပါတယ်ခင်ဗျာ။တောင်းမှန်အားမှာတော့အဲ့ဒီလက်ဆောင်တဲ့လူတွေကတောင်းမှန်အားမှာဖြစ်ပါတယ်။အဲ့အကြောင်းကိုကျွန်တော်အနေနဲ့ကတော့အမှန်တမ်းဒီဥစီမကိုထောက်ခံတယ်။ဒါဖြစ်လို့ဆိုတော့ဥစီမကကျွန်တော်တို့လင်းစစ်တပ်တွေနဲ့ပြည်သူတွေနဲ့တောင်းဆီအောင်ညီညွတ်အောင်လှုပ်ဆောင်တဲ့သဘောပဲဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ကျေးဇူးပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလိုလှုပ်ဆောင်ကြတာလက်ရှိအခြေအတအဖွဲ့ကြီးမှာတော့အမှန်ကမှတောင်းရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပဲပြောချင်ပါတ
ယ်ဟုတ်ကဲ့ပါဒီကိုသီးလေးမျိုးကျေးဇူးများရတယ်ပါတယ် Facebook ကဆွေးနွေးတာတခုကျွန်တော်ဆက်ပြီးတော့အတူလေးတွေပြောချင်ပါတယ်တတင်းလောက်ခွင့်ကိုအပြည့်ဝမရသေးတာပါတဲ့သူတို့နဲ့ပတ်သက်တာဆိုရင်အထင်မှန်ဘူးလို့ပြတ်တက်လိုက်တာပါလူတယောက်ကကြီးပါတယ်နောက်သူကလည်းပဲဒီလိုဆေးမျိုးတွေနဲ့ကုနေတွေအနာနဲ့ဆေးဝင်နေသေးပါတဲ့နောက်သူကတော့အမှန်တရားပဲဖော်ပြရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတဲ့မြန်မာနိုင်ငံသတင်းစာလုပ်လက်ခွင့်နဲ့တရားဥပဒေစိုးမိုးမှုကစိုးရိမ်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်နေသေးပါဒီ7 day ကိစ္စဟာတပ်မတော်ဘက်ကမတရားဥပဒေနဲ့ဖိနှိပ်ပြီးတော့အာဏာပြတာဖြစ်ပါတယ်တရားဥပဒေအားကောင်းမှုအတွက်ဆိုအင်ဒိုနီးစိုးရိမ်တဲ့အနေနဲ့တောင်းဆိတ်အောင်အချိန်နဲ့အမျှစောင့်ကြည့်ပြီးအတော်မဝင်တဲ့တစ်ဆွေးတွေကိုခုဖြတ်ရှင်းလင်းပြီးတော့စပါတဲ့မြန်မာပြည်မျိုးပုံကိုထုစစ်စေချင်ပါတယ်လို့တော်ရရှင်ဒူးကလည်းပဲကျွန်တော်တို့ Facebook မှာဆွေးနွေးထားပါတယ်ဆိုတော့ဦးမြင့်ကျော်နဲ့ဦးစိုးဝင်းခင်ဗျာဒီဖြစ်ပျက်မျိုးကဟလာအရင်ကလည်းတိခဲ့ဘူးပါတယ်အခုထပ်ဖြစ်တယ်နောင်လည်းဖြစ်မယ်မဖြစ်ဘူးမဖြစ်ဘူးလို့ကျွန်တော်တို့ဒီကြောက်ပုံပြောနိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုသဘောရပါတယ်ဆိုတော့မြန်မာနိုင်ငံသတင်းမီဒီယာလောကကအခုမှဖူးစငုံစပွင့်ဖူးစလုံးလုံးလျားလျားဟလာအတောင်ပေါက်ပြီးတော့အကောင်ဖြစ်တဲ့အချိန်တွေမရောက်သေးဘူးလို့ဒါကျွန်တော်တို့သတင်းမီဒီယာလောကသားအားလုံးကဒီလိုပဲလက်ခံနားလည်မယ်လို့ကျွန်တော်ထင်ပါတယ်လွလတ်ခွင့်အတွက်လည်းရုန်းကန်နေရသေးပါဒီလိုအချိန်မျိုးမှာဒီလိုဖြစ်ပျက်ဖြစ်လာတာဒီမြန်မာသတင်းမီဒီယာလွလတ်ခွင့်အတွက်ဘလောက်ထိစိုးရိမ်စရာကောင်းတဲ့အချိန်တွေမှာရှိနေပါသေးတယ်ခင်ဗျာဦးမြင့်ကျော်အရင်ပြောပါအ
ဲကျွန်တော်မြန်မာတော့ဟိုလူရင်းပဂရီတရားပေါ့လေဟိုနိုးတလောလေသတင်းတစ်ပုဒ်မှာဟိုပြည်ငြိမ်းဝင်ရပြောရင်မြန်နိုင်ငံဒီမိုကရေစီပြေဝမရသေးဘူးဆိုတဲ့ဟာကိုပြောရပေါ့လေဆိုတော့အဲ့ဒီဟာကလည်းဟို reality ပဲပေါ့လောလောဆယ်ဟိုတက်မတော်ကဟိုလွတ်တော်မှာလည်း25နှုန်းဟိုကိုတာစနစ်နဲ့ရယူထားသေးပဲဆိုတော့ဒီသတင်းလွတ်လပ်ခွင့်လိုကိစ္စမျိုးမှာလည်းဒီကိစ္စမှာအစိုးရရဲ့သဘောထားတက်ကိုတက်မတော်ကသူ့သဘောထားကိုသူ့အသူဆုံးဖြတ်တယ်ပေါ့လေဆိုတော့ဟိုအစိုးရကလိုလားခဲ့လူလာကလာမလို့လာတော့ကျွန်တော်မသိဘူးတိုးတော့ဒီကိစ္စမှာတန်ကြာဝင်ခြင်ခဲ့သည့်ရှိခဲ့ရင်တောင်မှပဲဝင်လို့မရတဲ့အနေထားတက်ရဲ့ကိစ္စပဲတက်ဟိုတက်မလို့သူ့ဟာသူဆုံးဖြတ်လိုက်မယ်ဆိုတဲ့ဟာမျိုးနဲ့ဒါနိုင်ငံရေးလက်ရှိပဲကိနိုင်ငံရေးအခြေအနေကိုထင်ဟပ်တဲ့ဟာမျိုးလို့ထင်တယ်အဲ့ဒီဆိုတော့ကျွန်တော်သတင်းမီဒီယာလောကရဲ့သတင်းလွှတ်ခွင့်ဆိုတာလေဟိုတခြားသောဖြစ်စည်းဖို့လိုအပ်ချက်တို့တခြားသောနောက်ခံဆောင်တို့စသဖြင့်ပေါ့လေကျွမ်းစွမ်းဆောင်ရည်တို့အဲ့ဒီချက်လက်တွေဘေးဖက်ထားပြီးတော့ဟိုလွတ်လပ်ခွင့်တက်တယ်လို့ပြောရင်တော့မှပဲ85ရာနှုံရဖို့တော်တော်ကြိုးစားနေရတယ်25ရာနှုံကတော့ဟိုလုံးဝမရနိုင်ဘူးပေါ့လေဒါတော့သိကြတယ်သူတို့နဲ့တက်မလို့လည်းပတ်သက်ရင်တော့လုံးဝတိခတ်မှာမဟုတ်ဆိုတဲ့သဘောမျိုးပြော
ရအောင်ဦးစိန်ဝင
်ဟုတ်ကဲ့ဟုတ်ဒီတက်မလို့ဟိုက
သူရဲ့ဟိုထိခိုက်ခံနေတာလေးရှိနိုင်တယ်ဟလာရှိမယ်ဒါပေမဲ့လည်းတပ်မတော်ကလည်းကျွန်တော်တို့လူဖွဲ့ပြည်တဲ့ပြည်သားဖြစ်တော့ဒီတဲ့လွတ်လပ်ခွင့်တဲ့သမားတွေရဲ့အဲတံပိုးဆိုတဲ့ဟာကိုလက်ခံထားလိမ့်လက်ခံထားပါလိမ့်မယ်ဟလာသူကလည်းအကြောင်းပြလို့မရဘူးပေါ့နော်ဟိုဘာအကြောင်းကြောင့်ဟိုဒီဒီလိုတွေမျိုးကပါတယ်ဆိုတဲ့ဟာအကြောင်းပြလို့မရဘူး तू လည်းသူ့ကိုသူကို professional ဖြစ်အောင်လုပ်ဖို့လိုတယ်သူရဲ့ပြန်ချာရေးပေါ့တမတော်ရဲ့ပြန်ချာရေးကိုလည်း professional ဖြစ်အောင်လုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့ तू ကနေပြီးတော့ဟိုခုနလိုမျိုး procedure တွေအမားတွေနဲ့တုံ့ပြန်ရင်လည်း तू လည်းမဟုတ်ဘူးသူကမကောင်းဘူးဒါ तू ကမကောင်းဆိုတော့တိုင်းပြည်တွေလည်းမကောင်းဘူးပေါ့နော်အဲ့ဒီအခါကျတော့ तू က तू လုံးဝလုံးထိုက်တဲ့ဟာသူရဲ့တံပိုးကိုသူပြင်တရားမှာဖြစ်တယ်။အထက်မှာလဲတရင်သမားတွေကကျွန်တော်တို့ကထောက်ပြချက်ရှိထောက်ပြရမှာပဲဝေဖန်ချက်ရှိဝေဖန်ရမှာပဲအတိမတ်ကြည့်ချက်ရှိအတိမတ်ကြည့်ရမှာပဲတရင်သမားဆိုတော့ဟို negative ကြည့်ပဲပြောဟိုပြောမယ်လို့လည်းလုံးလုံးမရဘူး။သူဟိုတရင်တံပိုးတက်သွားမှာဖြစ်တယ
်။ဟုတ်ကဲ့မြန်မာသတင်းမီဒီယာလောကစိုးရင်ကြောက်ကြကင်းကင်းနဲ့ရှင်သန်ထွန်းကားပြီးတော့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးအထောက်အကူတည်ထက်ပူပီးပြုနိုင်ပါစေလို့ကျွန်တော်ဆုတောင်းပါရခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစိန်ဝင်းတရရဲ့ပါဝင်ဆွေးနွေးကြသူတွေ message ပို့ email ပို့ဆွေးနွေးသူတွေနားထောင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပေါ့ခင်ဗျာ